မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်တဲ့မွန်ကိုစားပြုပါတီအကောင့်ထဲပေါ်ဆောင်ရေးဖွဲ့ဟာဒီကနေ့မှတပါတီအဖြစ်ပေါင်းစည်းနိုင်ခဲ့ပြီဖြစ်ပါတယ်။နိုင်ငံရေးမဟာမိတ်အခမ်းအနားအတွက်အချိန်ယူဆုံးဖြတ်ရမယ်လို့ပါတီကောင်းဆောင်တွေကဆိုပါတယ်။ဒီရေထိုင်းခြေဆိုင်တင်းတောက်နိုင်ကွင်းအင်ကတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါဒီကနေ့မွန်နိုင်ငံရေးပါတီပေါင်းစည်းရေးပွဲကျင်းပရမှာအားရကျေနပ်မှုရှိတယ်လို့ရှင်းဆက်အောင်မြင်မှုအတွက်မျှော်လင့်တယ်လို့မွန်ပါတီဖိတ်ပိုင်းခေါင်းဆောင်သူဖြစ်တဲ့နိုင်စိုးမြင့်ကပြောပါတယ
်နိုင်ရေးပါတီနဲ့ပါတီနဲ့ပြပအားစုနိုင်ရေးအားစုပေါင်းစည်းရဆိုတော့အလုံးအားရကျေနပ်ကြတယ်လို့ကျွန်တော်တို့ကရှင်းဆက်ပြီးပြီးတော့ပြည်သူ့ရဲ့ဆန္ဒနဲ့နောက်ပြီးသူတို့ဒီပါတီရဲ့ကိုပတ်စည်းလို့နေရာမှာသူတို့ရဲ့ဘာဘူးဒီမျိုးငွေလည်းတော်များတင်းရတနာနဲ့ချီလို့ပြေးကြတယ်ဒီနေ့အချိန်တွေကတော့ဒီဒီထောက်ခံမှုကိုတစ်ခဲမဲ့ရတယ်လို့ပြောကြရတော့မန္တလေးတစ်ခုတည်းဖြစ်သွားပြီဆိုရင်ဒီလမ်းမဲ့ရုပ်ပွဲတွေကိုအောင်မြင်မှုတူများလာဖို့ကျွန်တော်တို့ဆက်ကြည့်လာကြတယ်ဘယ်လိုအောင်မြင်လာမယ်လို့လည်းကျွန်တော်တို့ပြောလို့ရပါတယ်
မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်တဲ့မွန်ကိုစားပြုပါတီတို့ကလည်းပေါင်းစည်းထားတဲ့ပါတီအမည်တစ်ကိုမွန်ပါတီဆိုပြီးအများဆန္ဒအရခေါ်သွင်းခဲ့တယ်လို့သူကဆိုပါတယ်။မွန်ပါတီအမည်တစ်နဲ့နိုင်ငံရေးပါတီများတည်ထောင်ခြင်းနေဥပဒေလှုပ်ထုံးလုပ်နေတဲ့အညီပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာပါတီအမည်ကြောင်းလဲမှတ်ပုံတင်သွားမှာဖြစ်ပါတယ်။မတူညီတဲ့လုပ်ငန်းစဉ်မူဝါဒတွေကိုညှိနှိုင်းဆွေးနွေးပြီးမှပါတီချင်းပေါင်းစည်းလာခဲ့တယ်လို့မဟာမိတ်သမတ်ရေးမှာလည်းအချင်းယူဆွေးနွေးရအောင်မယ်လို့နိုင်စိုးမြင့်ကဆိုပါတယ
်ကျွန်တော်တို့ဒီပေါင်းစည်းအစဉ်ပြေအောင်ပေါ့ဒီကနေ့ကျွန်တော်ထိပ်ပြီးဆွေးနွေးကြတာတက်ဆိုင်ရာဒီမဟာမိတ်ကလပ်မော်ဒယ်လုံးဆိုတာ MPS ကျွန်တော်မမျိုးသားပါတီကဒီနေ့ကျွန်တော်မဟာမိတ်ပုံဖြစ်တယ်လေဒါနဲ့ကျွန်တော်တို့ကရှေ့ဆက်ပြီးတော့ဖြစ်ပေါ်လာမဲ့ပါတီတစ်နဲ့တူတို့ကံဒီရအချင်းနိုင်ငံယူပြီးတော့သူတို့ရဲ့စန္ဒတိုင်းကျွန်တော်ဆုံးရှာမယ်။ဒါဒီမှာမိဆုပ်ရှိမှုမှလည်းပဲတော်ပြီးအစမယူရတဲ့တခုတည်းရဲ့ကျေးဇူးမတော်ရှိတယ်လို့
မွန်နိုင်ငံရဲ့ပါတီတွေပေါင်းစည်းဖို့ကို2015ခုနှစ်မှာတိုင်ရင်ကလေးကမွန်ပြည်သူတွေတိုင်ဃာတော်တွေတက်ကြွလှုပ်ရှားသူတွေကလည်းကြိုးပမ်းခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူး။တက်ကြွလှုပ်ရှားသူတွေဖြစ်တဲ့နိုင်အောင်တန်းရွယ်ကတော့မွန်ပါတီတွေကွဲပြားနေလို့မဖြစ်တဲ့ကြောင်းပြောဆိုပါတယ်
မောလူမျိုးစုတွေကွဲပြားလို့မရတော့ဘူးဆိုတာတဏှာလာကြီးလေရှေ့ဆက်ပြီးတော့ဘယ်လိုမျိုးကွဲပြားမှအနေထားမဖြစ်အောင်2015ကတဏှာပြလိုက်ပြီဆိုတော့ရှေ့ဆက်ပြီးတော့နောက်ထပ်ကွဲပြားမှအခြေအနေမဖြစ်အောင်အားလုံးဝိုင်းထိန်သိမ်းကြဖို့လိုတယ်လို့ထိန်သိမ်းနေတယ်လို့လည်းပြောနေတယ်တခုတည်းတော့မောလူမျိုးစုရဲ့ပါတီတခုအတန်းနဲ့ပြတ်မယ်ဆိုရင်တော့အမျိုးသားလုံးကလည်းကောင်းမယ်ဆိုင်းသားအားလုံးကလည်းကောင်းမယ်
မွန်ပါတီတို့ပေါင်းစည်းကြတော့မှဖြစ်တဲ့အတွက်လာမယ့်2020ရွေးကောက်ပွဲမှာရလကောင်းတွေပေါ်ထွက်မယ်လို့မျှော်လင့်ကြောင်းနိုင်အောင်သမင်ကပြောပါတယ်။မွန်တပါတီရဲ့ချင်းရေးကိုလှူလာကြောင်းကိုလည်းမွန်ပြည်သူပါတီဥက္ကဋ္ဌနိုင်ထုံးမွန်ကမွန်ပါတာနဲ့အခုပြောပါတယ်
။ပိုးရမေရတောင်မိုးကပညာပိုးလေးနုံမရမေပြတ်တဆော့သမ်တန်ဂျလိုင်းဘောအဘုံကပူချာ
ကျွန်တော်တို့သဘောထားကတော့မွန်တပါတီရဲ့ချင်းရေးကိုပဲလှူလာတယ်။ကျွန်တော်တို့အမြင်မှလည်းဒီသဘောပါပဲ။အခုလိုပေါင်းစည်းသွားနိုင်တာဝန်တာတယ်ကျိုးစုတယ်မွန်တော်လိုင်းရင်းနဲ့ထုတ်ပြန်ချက်မှလည်းမွန်ပြည်တည်းရဲ့သဘောထားထုတ်ပြန်ထားပါတယ်ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါပေါင်းစည်းထားတဲ့မွန်ပါတီမှာဥက္ကဋ္ဌဖြစ်နိုင်တဲ့အောင်ဒုဥက္ကဋ္ဌဖြစ်နိုင်ဆန်းသောနိုင်ရှင်လူမွန်ခေါ်နိုင်ဝေတိန်ဒေါက်တာလှအောင်အသွေးမှုဖြစ်ဒေါက်တာမင်းနယ်စုတော်ဖက်သွေးမှုနာလီသမားလိုကိုရွေးချယ်ထားပါတယ်မော်ဒယ်လုံဆိုင်ရာဒီမိုကရေစီပါတီ ANTP ဟာ2020ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာ16နေရာအနိုင်ရသားပြီမဲ့2025ရွေးကောက်ပွဲမှာတော့တနေရာအနိုင်ရရှိထားပါတယ်။မော်မျိုးသားပါတီ MNP အနေနဲ့2025ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာ3နေရာအနိုင်ရရှိထားပါတယ်။မော်ဒယ်လုံဆိုင်ရာဒီမိုကရေစီပါတီမော်မျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်တဲ့မွန်ကိုစားပြုပါတီအကောင့်ထဲပေါ်ဆောင်ရေးခွဲတို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတပါတီဖြစ်ပေါင်းစည်းဖို့အပြစ်သက်သဘောတူညီခဲ့ပြီးမွန်ပါတီလို့အမည်သတ်မှတ်နိုင်ခဲ့ပါတယ်။မွန်ပါတီအမည်တက်မိတ်ဆက်ပွဲနဲ့ပေါင်းစည်းရေးခန္ဓာကိုစက်တင်ဘာ23ရက်ဒီကနေ့မော်လမြိုင်တော်ဝင်ဟင်းသာဟိုတယ်မှာကျင်းပနိုင်ခဲ့ပါတယ်ခင်ဗျာ။